ထုတ်ချခံရတဲ့အီဂျစ်သမ္မတမိုဟာမက်မော်စီကိုထောက်ခံသူတွေဟာဆန္ဒပြပွဲအသစ်တွေလုပ်ခဲ့ကြပြီးတချို့ကဆိုရင်ကိုင်ရိုမြို့တော်ကအစိုးရအဆောက်အဦတစ်ခုကိုမီတင်ရှိခဲ့ကြပါတယ်။မွတ်စလင်ညီကိုရိုများဖွဲ့ကိုထောက်ခံသူရာပေါင်းများစွာဟာဂီဇာအရက်ကအစိုးရအဆောက်အဦတွေကိုချက်သာပရီနီကဝင်ရောက်တိုက်ခတ်ပြီးဝင်ပေါက်ကိုမီးရှို့ခဲ့ကြတယ်လို့အီဂျစ်နိုင်ငံပိုင်ရုပ်သံသတင်းဌာနနဲ့မျက်မြင်တွေ့သူတွေကပြောပါတယ်။တရားဖြစ်ရတဲ့ခုမှာတော့အလက်ဇန်ဒရီးယားမြို့မှာလူရာပေါင်းများစွာချီတက်ပြီးမစ္စတာမော်စီကိုအာဏာပြန်ပေးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ကိုင်ရိုမြို့တော်ကတပိစကန်းတွေမှာစုဝေးနေခဲ့ကြတဲ့မစ္စတာမော်စီကိုထောက်ခံသူတွေကိုအီဂျစ်စစ်တပ်ကဗိုလ်တပ်နဲ့မှနှိမ်နှင်းဖြိုခွက်ပြီးအလက်ဇန်ဒရီးယားနဲ့ဆူအက်စ်မြို့တွေမှာတိုက်ခိုက်တာတွေဖြစ်ခဲ့ပြီးတဲ့နောက်ဆန္ဒပြပွဲနဲ့ရုံးဝင်းဆန်ခံမှုအသစ်တွေထပ်ဖြစ်တာပါ။မွတ်စလင်ညီကိုရိုများအဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုတစ်ခုမှာကိုင်ရိုမြို့တော်ကအယ်အီမန်ပလီကျောင်းမှာအဖို့နဲ့လိပ်ပတ်ထားတဲ့ရာပေါင်းများစွာသောအလောင်းတွေကိုတွေ့ရပါတယ်။ဗိုလ်တပ်နေကချမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း925ယောက်ထက်မနည်းသေဆုံးပြီး3,900ကျော်ဒဏ်ရာရခဲ့တယ်လို့အီဂျစ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မွတ်စလင်ညီကိုရိုများအဖွဲ့ကတော့သေဆုံးသူ4,500ကျော်တယ်လို့ပြောပါတယ်။